မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်အတွက်ပထမဆုံးရခိုင်ပြည်နယ်ကပေးပို့လာတဲ့စာကိုတင်ပြပါမယ်။ကျွန်တော်ကရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ဖျားပြင်အောင်ပကျေးရွာကပါ RFA ။ကျွန်တော်တို့ရွာမှာကိုဝင်ဆောင်မိခင်နဲ့အသက်2နှစ်အောက်ကလေးတွေအတွက်နိုင်ငံတော်ကပေးတဲ့ထောက်ပံ့ကြေးတွေကိုဒီကျေးရွာအုပ်ချုပ်ရေးတာဝန်ရှိသူတချို့ကမြို့နယ်လူမှုဝန်ထမ်းဌာနကနေပြီးခဲ့တဲ့နိုဝင်ဘာလပထမအပတ်မှာထုတ်ယူပါတဲ့တဲ့။ဒီထောက်ပံ့ကြေးက2022ခုနှစ် April May June ဒီ3လအတွက်နိုင်ငံတော်ကနေထုတ်ပေးလိုက်တာပါဒီလိုထုတ်ယူထားတဲ့အကြောင်းရွာသားတွေကိုအတိမပေးဘဲဖုံးကွယ်ထားပါတယ်ဒီထောက်ပံ့ကြေးတွေကိုဒီအရင် NLD အစိုးရလက်ထက်မှာလဲကြေးရွာအုပ်ချုပ်ရေးမှူးရုံးကတာဝန်ရှိသူတချို့နဲ့ဘူးသီးတောင်မြို့နယ်လူမှုဝန်ထမ်းဌာနကဝန်ထမ်းတချို့ပူးပေါင်းပြီးတော့အကြိမ်ကြိမ်ဖုံးကွယ်ခဲ့ပါတယ်တဲ့ဒီအကြောင်းကိုဗဟိုလူမှုဝန်ထမ်းတာဝန်ရှိသူတွေသိရှိနိုင်ဖို့အတွက် RFA ပေးစာပြန်စာကတဆင့်တင်ပြပေးဖို့မြစ်တာရက်ခံပါတယ်ဆိုပြီးတော့ပေးပို့လာတာပါ။လုံခြုံရေးအရာပေးပို့သူရဲ့နာမည်ကိုခြံလက်ပြီးတင်ပြလိုက်ရပါတယ်ရှင်။အခုဆက်ပြီးတော့လည်းဘူးသီးတောင်မြို့နယ်ဘက်ကပေးပို့လာတဲ့နောက်ထပ်ပေးစာတစ်စောင်ကိုတင်ပြကြပါမယ်။ကျွန်တော်ကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကွန်တိုင်ရွာကပါကျွန်တော်တို့ရွာရဲ့အလကခွဲကွန်တိုင်ကျောင်းမှာနိုင်ငံတော်ကခန့်ထားတဲ့ဆရာဆရာမတွေဟာကျောင်းကိုမလာကြဘဲမြို့ထဲမှာပဲနေကြပါတယ်။ဒါကြောင့်ကျောင်းမှာစာပြဖို့ပြင်ပဆရာတွေကိုရွာကခန့်ထားရပါတယ်တဲ့။အဲ့ဒီဆရာတွေကိုလစာပေးဖို့ကျောင်းသားတွေစီကနေတစ်လကို2000ကနေ5000အထိကောက်ကြပါတယ်တဲ့။ကျောင်းမှာကျောင်းသား900ကျော်ရှိပြီးတော့နိုင်ငံတော်ကပေးတဲ့အသေးဆုံးရံပုံငွေလဲတစ်နှစ်ကို30ကျော်ရပါတယ်တဲ့။ဒီငွေတွေကိုကျောင်းလုပ်ငန်းတွေမှာသုံးတာငွေစည်ရင်းရှင်းတန်းကိုမိဘကော်မတီတွေသိအောင်ရှင်းပြတာမျိုးမရှိပါဘူး။ဒါကြောင့်လစဉ်ကျောင်းလာကပေးဖို့အခက်အခဲဖြစ်နေတဲ့ဆင်းရဲတဲ့မိဘပြည်သူတွေကိုတနာငယ်ညာသောအဖြစ်တာဝန်ရှိအထက်လူကြီးတွေအနေနဲ့ဒီအခက်အခဲတွေကိုဖြေရှင်းပေးဖို့ RFA ကနေတဆင့်တင်ပြလိုက်ရပါတယ်ဆိုပြီးတော့ပေးပို့လာတာပါ။ပေးပို့သူရဲ့လုံခြုံရေးအရာပေးပို့တဲ့အကောင့်နံပါတ်ကိုမဖော်ပြဘဲတင်ပြလိုက်ရပါတယ်ရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Bamis ရဲ့Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါမယ်ခင်ဗျာ
အခုတခါ RFA ရဲ့ Facebook Messenger ကနေရင်ဖွင့်လာတဲ့စာတစ်စောင်ကိုတင်ပြပါမယ်မင်္ဂလာပါ RFA ရေကျမကတော့ရန်ကုန်မြို့တကုံစိတ်ကမ်းမြို့နယ်မှာရှိတဲ့အထယ်ကျုပ်စက်ရုံတယုံကဝန်ထမ်းတစ်ယောက်ပါဒီစက်ရုံမှာအလုပ်သမားအခွင့်အရေးမပြောနဲ့အလုပ်ရှိရင်နေရောညရောဆင်းရပါတယ်တဲ့အစိုးရရုံးပိတ်ရက်တွေမှာလည်းမပိတ်ပါဘူးသူတို့အလုပ်ပါသွားတဲ့ရက်ဆိုရင်ပိတ်ပါတယ်။အဲ့ဒီလိုပိတ်ရက်တွေဆိုရင်ညဘက် OT ချိန်ဒါမှမဟုတ်တနင်္ဂနွေပိတ်ရက်ရဲ့ OT ချိန်တွေနဲ့လဲပေးရပါတယ်။အဲ့ဒီစက်ရုံအုပ်ချုပ်သူ All Super ကအရန်ရိုင်းပြီးတော့အထင်မရရင်ဆဲပါတယ်။မလုပ်နိုင်ရင်ထွက်ဆိုတာမျိုးပဲပြောပါတယ်။သူနဲ့အဆင်ပြေတဲ့သူတွေသူ့အမျိုးတွေကတော့တာတာရရာနေရပါတယ်။သူကအောက်ခြေဝန်ထမ်းတွေကိုလုံးဝထဲမထွက်ပါဘူး။အလုပ်ရှားနေတဲ့ဒီလိုအချိန်မှာမလုပ်နိုင်လဲလုပ်လုပ်နိုင်လဲလုပ်နေရပါတယ်။ကျေးဇူးပြုပြီးတော့ဒီအကြောင်းလေးကို RFA ရဲ့ပေးစာပြန်စာအစီအစဉ်မှာပြောပြပါကျမတို့ကကုကေရမရှိတဲ့ဘဝတွေဘသူ့ကိုတိုင်လို့တိုင်ရမှန်းမသိတဲ့အခြေအနေတွေမို့ RFA ကိုယင်ဖွင့်ရတာပါကျေးဇူးတင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါပေးပို့တဲ့အကောင့်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့မြစ်တာရက်ခံထားပါရရှင်အခုဆက်ပြီးတော့ရန်ကုန်ရောက် RFA ပြည်သက်တူပေးပို့လာတဲ့စာကိုတင်ပြပါမယ် RFA ရေအမှန်တွေကိုအများသိအောင်ပြောပြပေးနေလို့အလုံးသိအောင်ဒီစာလေးကိုပို့လိုက်ပါရစေ။မပယ်လိုက်ပါနဲ့ဗျာဆိုပြီးတော့ပေးပို့လာတာပါ။မင်္ဂလာပါ RFA ကျွန်တော်ကဂျိုးပင်ကောင်မျိုးကနေရန်ကုန်မှာအလုပ်လာလုပ်နေသူပါ။ကျွန်တော်တို့ကရန်ကုန်မှာအိမ်ကန်းလေးငှားပြီးနေရတာပါ။အရင်တုန်းကအိမ်ငှားကားကတစ်လကို4000ခွဲပေးရပါတယ်။အခုတော့မီတာကတွေဈေးတက်တာနဲ့တန်ရှင်းရေးအတွက်ဆိုပြီးတော့9200ပေးနေရပါတယ်။ပတ်စံသားပို့ပေးနေရပေမဲ့မီးကတော့ပုံမှန်မလာပါဘူးဗျာ။ညနေအလုတ်ကအပြန်9နာရီဆိုရင်မီးဖြတ်ထားပါပြီ။ပေးပြန်တော့လဲမီးပောင်ကမမီတစ်ချက်မီးတစ်ချက်ဖြတ်လိုက်တောက်လိုက်နဲ့ထမင်းအိုးတွေမနှက်လို့သွန်ရပေါင်းလဲများလာပါပြီ။တနေ့လုံးမှတနေ့စားရတဲ့လူတွေအဖို့ထမင်းတအိုးဘလောက်တန်ဖိုးရှိလဲဆိုတာ EPC လျှက်စစ်ရုံးဝန်ထမ်းတွေမသိတာလားဗျာ။ရန်ကုန်တမြို့ထဲတောင်လူရန်စားခွဲစားပြီးမီးပေးနေတဲ့လျှက်စစ်ဌာနအနေနဲ့တနိုင်ကလုံးအတွက်ဘလို့စဉ်းစားထားပါသလဲလို့ကြားအောင်မေးပေးပါ။ကျွန်တော်ရဲ့အကောင့်နဲ့နာမည်ကိုတော့ကျေးဇူးပြုပြီးမဖော်ပြပါနဲ့။စာရေးပြီးတော့တင်ပြခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့ရင်ဖွင့်လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်